စစ်တပ်နဲ့ကိုကန့်လက်နက်ကင်ဖွဲ့တို့တိုက်ပွဲတွေဆက်ဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွေကမွန်ဂိုဖောင်းဆိုင်ဒေသဘက်မှာစစ်ကောင်စီကစစ်အင်အားဖြည့်တင်းနေတာကြောင့်တိုက်ပွဲတွေပိုပြီးပြင်းထန်လာမယ့်အခြေအနေတွေရှိပါတယ်။ရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်းမှာလည်းရှမ်းလက်နက်ကင်နှစ်ဖွဲ့ကြားမှာဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေပြင်းထန်တာကြောင့်ထောင်ထဲချီတဲ့ဒေသခံတွေနေရာစွန့်ခွာထွက်ပြေးနေရပါတယ်။ဒီအခြေအနေတွေကိုတော့ကိုငင်းချန်းပြောပြပေးပါရှင်။
မူဆယ်မြို့နယ်အရှေ့ပိုင်းတရုတ်မြန်မာနယ်စပ်အနီးကမုံကိုးနယ်ဖောင်းဆိုင်ဒေသမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေလနဲ့ချီကြာမြင့်လာနေပါပြီ။ဒီရက်ပိုင်းနေ့အတွင်းမှာမုံကိုးဗျူဟာကုန်းကနေဖောင်းဆိုင်ဘက်ကိုစစ်တပ်ဘက်ကလက်နက်ကြီးနဲ့နေစဉ်ဆိုးသလိုပစ်ခတ်တာတွေရှိနေတယ်လို့မုံကိုးဒေသခံတူက VOA ကိုပြောပါတယ
်။ဖောင်းဆိုင်ဘက်မှာပဲဖြစ်နေပါတော့။မုံကိုးဗျူဟာကုန်းနဲ့လက်နက်ကြီးတွေလက်နက်ပင်းတော့နေတိုင်းပဲဗျာ။သူကဆက်တိုက်ပြင်းရဆယ်ရက်လောက်ရှိ
ဗုဒ္ဓဘုရားညပိုင်းအထိမွန်ဂိုမျိုးကိုစီရင်တန်းတွေဝင်ရောက်လာတာလည်းရှိကြောင်းအခုလိုဆက်ပြောပါတယ
်။ဒါမနေ့ကတော့ညပေါ့ကားတော့ဝင်လာတာပေါ့နော်။ဒါ20 30လောက်ရှိမှာပေါ့နော်။ခုနှစ်နိုင်ခွာရှိနိုင်လောက်ညဘုချုပ်ပြီးတော့တော်တော်ရောက်လာ
။ MNDA ကိုကန့်တက်ဖွဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဒီလ10ရက်နေ့ကကိုကန့်စစ်စခန်းနှစ်ခုကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့အချက်80ကျော်ပစ်ခတ်ခဲ့တယ်လို့ဂျိုကြားဂျိုကြားတိုက်ပွဲတွေဖြစ်ပွားတာလည်းရှိကြောင်းထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲမူဆယ်105မိုင်ကိုစစ်ကား23စီးရောက်လာခဲ့ပြီးအဲ့ဒီစစ်ရင်တန်းဟာမွန်ဂိုဘက်ကိုတက်လာမယ်ဆိုရင်တော့တိုက်ပွဲတွေပြင်းထန်နိုင်ကြောင်းဖော်ပြထားပါဗျ။ဇူလိုင်လကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်မွန်ဂိုနဲ့ဖောင်းဆိုင်ဒေသတွေမှာစစ်ပြေးဒုက္ခသည်စုစုပေါင်း2000ကျော်လောက်ရှိနေပါတယ်။ဒေသတွင်းစစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကတော့လက်ရှိအခြေအနေမှာဒုက္ခသည်တွေနေရပြန်ဖို့အခြေအနေမရှိသေးဘူးလို့ပြောပါတယ
်။စစ်ဆောင်တွေကတော့အရင်အတိုင်းပဲရှိနေတုန်းကပဲဒါပြုဆိုဒီစစ်ကြောင်းတွေကရှိနေတုန်းဆိုတော့အင်းပြန်တာပါရလဲနည်းနည်းရခင်းတော့ကြည့်ရပါညာလဲအရှိမပြေသေးဘူးပေါ့သူတို့ဟိုတလို့ကတော့မှအဲ့လိုမိုင်းတွေနင်းမိတာတို့ဘာလို့ရှိရလို့ကြားတယ်ဒီယောဂါကတစ်ဖက်စာရေးတော့ရေးရတစ်ဖက်အဲ့ဒီစစ်ကတစ်ဖက်နဲ့ဒီဒီရတော့တို့တို့ဖြစ်နေနေကြတာပေါ့
ဒီအပိုင်းအတွင်းမှာပဲရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်းမှာရှမ်းလက်နက်ကင်နှစ်ဖွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့တွေအကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။လက်ရှိတိုက်ပွဲတွေရဲ့အခြေအနေကို RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆန်ကအခုလိုပြောပါဗျာ
။ဖြစ်တာကရှမ်းပြည်တောင်ပိုင်းဒီမိုင်းကင်မြို့နယ်ဒီဟာဟန်ငိုင်းကျောက်စုမိနာဝူချင်းကနေရလို့ရှိတယ်ခင်ဗျနေရ3ရက်လောက်ရှိတယ်ဒီ LTP ကသူတို့ကလန်းတောင်ဆက်ကိုသူတို့သုစစ်စင်ကလည်းသုစစ်စင်ကတော့တချို့တွေကဒီရသားတွေကဒီအရင်ကြုံဆောင်ထားတာပေါ့နော်အဲ့ဒါလည်းတွေ့ရှိရပေါ့ဟုတ်ကဲ့
စစ်ပြေးဒုက္ခသည်တွေကိုကူညီနေတဲ့မိုင်းကင်ဒေသခံကတော့ဒီအပိုင်းတိန့်ဆောင်သူ1000ကျော်လောက်ရှိမယ်လို့ခန့်မှန်းထားပါတယ
်တိုက်ပွဲပြန်ဖြစ်တယ်မလို့မနေ့ကကဘုံခိုင်းလုံးရွာနာလေးရွာဖြစ်တာခမ်းနိုင်ပြီးအောင်သူတင်ပါမယ်စစ်ပြေးဆောင်တွေဒီတော့မနေ့ကဝမ်မုံထုံးကြီးကျောင်းမှာတော့ကိုလိုနီယာရှိတယ်ဗျာစစ်ဆောင်တော့မနေ့ကဆိုရင်လေးရွာပေါ့နော်ခမန်းကျေတော့တထောင်မီလို့ပြောတယ်ဗျာ
ဒီကနေ့ဒီဇင်ဘာလ9ရက်မှာတော့ဝမ်မင်းရွာကမလုံခြုံတာကြောင့်ဟန်ငိုင်းရွာကိုလူ120ကျော်ပြောင်းရွှေ့လာတယ်လို့ပန်ကေတုကျေးရွာမှာလည်းလူ90ကျော်ရောက်လာကြောင်းပြောပါတယ်ဒီဒုက္ခသည်တွေဟာလောလောဆယ်စားရေးတောက်ရေးအကူအညီအရေးပေါ်လိုအပ်နေပါတယ်မိုင်းကင်မြို့နယ်ဟိုခဲကျေးရွာအုပ်စုမှာပြီးခဲ့တဲ့စက်တင်ဘာလကရှမ်းလက်နက်ကင်နှစ်ဖွဲ့အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံ4000လောက်ဟာနေရွှန့်ခွာတိမ်းရှောင်ခဲ့ရပြီးလက်ရှိအချိန်မှာတော့ပန်ကေတုကျေးရွာမှာလူ300လောက်ဟာနေရမပြောင်းနိုင်သေးပဲရှိနေပါဗါးအော်တိုဘားလဇန်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ပန်ကေတုကျေးရွာအုပ်စုကုန်းပေါင်းရွာသား4ဦးလက်နက်ကြီးထိမှန်ခဲ့ပြီးတဦးသေဆုံးခဲ့ရပါတယ်ခင်ဗျာ
ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေအကြောင်းကိုငင်းညံပြောပြပေးခဲ့တာပါရှင်